2014ခုနှစ်တုန်းကခရိုင်းမီးယားကိုရုရှားကသိမ်းယူခဲ့တာနဲ့ပတ်သက်ပြီးယူကရိန်းကရုရှားကိုဆွဲဆိုထားတဲ့အမှုကိုနယ်သာလန်နိုင်ငံဒီဟိတ်မြို့ကအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာအင်ကာနီကစတင်စစ်ဆေးပါတယ်။2014ခုနှစ်ဇူလိုင်18ရက်ကရုရှားကျောတောင်နောက်ခံပြုသဘုံတွေကပစ်ချခဲ့လို့လူ298ဦးသေဆုံးခဲ့ရတဲ့မလေးရှားလေကြောင်းလိုင်း MH17 ပြက်ကျမှုအပါအဝင်ဒေတာရင်းတိုက်ခိုက်မှုတွေအတွက်ရောချင်းငွေပေးဆောင်ဖို့ယူကရိန်းဘက်က ICJ မှာတောင်းဆိုထားတာပါ။ကုလသမဂ္ဂရဲ့အစစ်မြေထိတ်တန့်တရားရုံးဖြစ်တဲ့ ICJ မှာယူကရိန်းဘက်ကရှစ်နေတွေကရှောက်ထားရမှာရုရှားကိုအကြမ်းဖက်နိုင်ငံအဖြစ်တစိ့တက်ခဲ့ပါတယ်။2014ခုနှစ်ကစတင်ပြီးရုရှားဟာယူကရိန်းအရှေ့ပိုင်းကသဘုံတပ်ဖွဲ့တွေကိုလက်နက်နဲ့ငွေကြေးထောက်ပံ့ခဲ့ပြီးခရိုင်းမီးယားကိုသိမ်းယူပြီးနောက်ပိုင်းမှာလည်းလူမျိုးပေါင်းစုံနေနေတဲ့အတိုက်အဝန်းမှာခွဲခြားဆက်ဆံတဲ့ရုရှားအမျိုးသားရေးဝါဒသွတ်သွင်းခဲ့တယ်လို့ပြောပါတယ်ICJ မှာ၄ရက်ကြာကျန်းသာစစ်ဆေးမှုလုပ်တာမှာကြာသာပြင်းနေချင်တော့ရုရှားနိုင်ငံဘက်ကရှစ်နေတွေကပြန်လဲခြေပမှာဖြစ်ပါတယ်။နှစ်ဖက်စလုံးဟာရှစ်သတင်းပတ်မှာလည်းတက်တည်အထောက်အထားတွေတင်ပြဖို့အခွင့်အရေးရအောင်မှာဖြစ်ပါတယ်။ဒီအမှုဟာယူကရိန်းနဲ့ဆက်နွယ်ပြီးရုရှားကိုတရားစွဲဆိုထားတဲ့အမှုတွေတဲကတစ်ခုဖြစ်ပြီးအပြည်ပြည်ဆိုင်ရာတရားရုံးကတရားသူကြီးတွေအဆုံးသတ်စည်းရင်ချက်ချနိုင်ဖို့ကတော့လက်နက်ချီကြအောင်မယ်လို့ခန့်မှန်းထားကြပါတယ်ရှင်။